လာမယ့်နိုဝင်ဘာ3ရက်မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ပါတီတွေမဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးရေးတွေစတင်နေပါပြီ။ကြားပြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလပါတီ25ပါတီကကိုယ်စားလှယ်တွေကလစ်လတ်နေရ73နေရာအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကြားပြတ်ရွေးကောက်ပွဲဟာအစိုးရတရက်အုပ်ချုပ်ရေးအာဏာအလွှဲပြောင်းဆုံးဖြတ်ပြီးမဲ့2020အထွေထွေရွေးကောက်ပွဲကြီးအတွက်ပြည်သူ့ဆန္ဒသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကတော့အင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့လည်းဆိုပါရယ်ပါတီတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကစူးစီးတင်ပြထားပါရယ
်ကြားပြတ်ရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့ဒီသတင်းပတ်တနင်္လာနေ့စက်တင်ဘာ3ရက်နေ့ကနေစလို့မဲဆွယ်စည်းရုံးရေးတွေစတင်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခွင့်ပြုလိုက်ပြီးတဲ့နောက်မှာတော့နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေနဲ့တိုင်းရင်းသားပါတီတွေကသူတို့ဝင်ရောက်ရှင်ပြိုင်ကြမယ်မဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးရေးတွေစတင်နေကြပြီဖြစ်ပါတယ်တရားဝင်မဲဆွယ်စည်းရုံးခွင့်စလိုက်တဲ့အချိန်မှာတော့ရှမ်းပြည်နယ်လဲချနယ်မန္တလေးတိုင်းကရှမ်းတိုင်းရင်းသားရဲ့မဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့အခြေအနေကိုတော့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ဖိုးအောင်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်နှစ်နေရာရှိပါတယ်ရှမ်းပြည်နယ်ကလက်ချားမြို့နယ်မှာတနေရာပေါ့ဒီသူလွတ်တော်အဲ့ဒါတော့ဝင်ပြိုင်မဲ့ကျွန်တော်တို့ကိုယ်စားလှယ်လောင်းကတော့ဦးဆိုင်ရွှေဆိုင်လို့ခေါ်ပါတယ်နောက်မန္တလေးတိုင်းတရားကြီးရှမ်းတိုင်းသားကြီးရဝင်ကြီးနေရာဝင်ပြိုင်မှာဖြစ်ပါတယ်ဒေါက်တာစိုက်ကျော်ဦးပါကျွန်တော်တို့ဒါမဲ့ဆက်ပြေးနေနောက်ပိုင်းကျရင်တော့စင်ဖို့စီစဉ်ဆွဲထားတာတော့ရှိပါတယ်ဒီသူတွေရောတရင်းစကားမှာကြားချင်တာကတော့အမှန်တကယ်ကြောင်းလဲဖို့ကျွန်တော်တို့ကြိုးစားမယ်ဆိုတဲ့အကြောင်းပါလောလောဆယ်တော့ပါခက်ခဲမှမရှိသေးပါဘူးအားလုံးကြည့်လိုက်ပါလေခင်ဗျာ
ရှမ်းတိုင်းရင်းသားလက်လက်နယ်မြေတွေမှာဝင်ရောက်ရှင်ပြိုင်မှုကိုယ်စားလှယ်စည်းရင်းသွင်းထားတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့လည်းရှမ်းပြည်သူတွေအတွက်ရှမ်းပါတီဘက်ကအနိုင်ရရေးမဲဆွယ်စည်းရုံးရေးတွေစတင်နေပြီလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တွဲပတ်အထွေထွေအတွေ့အမှုလည်းဖြစ် SNLD ရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးဆိုင်လိတ်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဝင်ပြိုင်မှာတော့မဲဆန္ဒနယ်နှစ်ခုပါခင်ဗျာအဲ့ဒီနဲ့ရေချာပြည်သူ့ထွတ်တော်ကိုယ်စားလှယ်နေရာရဲ့ကမာလီတိုင်းကရှမ်းတိုင်းသားရေးရာထွတ်တော်ကိုယ်စားလှယ်နေရာပေါ့နော်အဲ့နေရာပဲဝင်ကြင်မှာဖြစ်ပါတယ်လောကြီးတော့ကျွန်တော်မဲဆင်းနေလိုက်ကောက်နေတယ်ပြီးတော့ဒေါ်သူဒေါ်စနစ်နဲ့ပေါ့နော်ဒေတဲ့ဒေဆင်းကျွန်တော်တို့ရဲ့ဗာဒီမူဝါဒပြောမှကျွန်တော်တို့ထွတ်တော်ကိုယ်စားလှယ်လောင်းမြားရဲ့ဒီလူပေါ်မှာလှုပ်ကြေးပြုနိုင်တဲ့အနေအထားကျွန်တော်ပါတီရဲ့စံညွန်ထားချက်တွေစရှိတဲ့ခင်ကိုတားရရှင်းလင်းဖို့ဒီနေရာပဲစတင်ပါတယ်ခင်ဗျာအဓိကတော့ကျွန်တော်တို့ဒန်းမူကြီးကိုတိစောက်ဖို့အတွက် SNLD ကဒီရေကောက်ပွဲဝင်ကြံခြင်းဖြစ်တယ်။နောက်တစ်ခုကစစ်မှန်တဲ့ Federal ပြည်ထောင်စုပေါ်ပေါက်ရေးအတွက်ကိုကျွန်တော်တို့အစွမ်းကုန်ကြိုးပမ်းမယ်။ဒါကြောင့်မို့လို့မြို့သားဒန်းမူကြီးအတွက်ကိုယူတင်နေဆိုလို့ရှိရင် SNLD ကိုမဲပေးကြပါ။နောက်စစ်မှန်တဲ့ Federal ပြည်ထောင်စုကိုယူတင်နေဆိုလို့ရှိရင် SNLD ကိုမဲပေးကြပါဆိုတဲ့ message လေးတစ်ခုတော့ကျွန်တော်တို့မဲဆန္ဒရှင်ပြည်သူလူထုကိုသတင်းစကားပို့ချင်ပါခင်ဗျာ။
လလမဲဆန္ဒနယ်73နေရာထဲမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကပြည်သူ့လွှတ်တော်တနေရာလဲပါဝင်ပါတယ်လက်ရှိရခိုင်ပြည်နယ်တပီနယ်လို့အတိုင်းအတာနဲ့ကိုယ်စားလှယ်ရေးအတွက်အများဆုံးနေရာယူထားတဲ့ ANP ရခိုင်မျိုးသားပါတီအနေနဲ့လည်းတခြားရှင်ပြိုင်မဲ့ပါတီတွေနဲ့အတူမဲဆွယ်စည်းရုံးရေးတွေစတင်နေပြီဖြစ်တယ်လို့လက်ရှိရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆိုးဝေကခုလိုရှင်းပြပါတယ
်ကျမတို့ဒီရခိုင်ပြည်နယ်ရသေးတောင်အမှန်နဲ့မေးဆန္ဒနေမှာပေါ့နော်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လို့တနေရာလေးလက်ပါတယ်ဟုတ်တယ်ကြောင့်ကျမတို့ဒီတခါဥထားဖြည့်ကြီးကောက်ပွဲဖြစ်ဆုံးနေရာမှာကျမတို့ကတော့ANB ပါတီအနေနဲ့တော့ဒီကခင်ဖြစ်တဲ့ဥဥမောင်ခါမျိုးကိုကျမတို့ကတော့ရွေးရှည်ထားပါတယ်။ဟာကျမတို့ဒီ ANB ပါတီမှာတော့ဘို့ဥစည်းစနစ်နဲ့ရွေးရှည်မှုတော့မရှိပါဘူး။ကျမတို့ပါတီတွင်းမှာပြိုင်နေသူတွေကိုဖိတ်ခေါ်ပါတယ်။ဥမောင်ခါမျိုးနဲ့ဥခန့်ထွက်မျိုးကိုရွေးရှည်တဲ့အခါမှာဥမောင်ခါမျိုးကအနိုင်ရရှိပါတယ်။ကျမတို့တနင်္လာနေ့ကစပြီးတော့ပေါ့နော်ဒီမြို့မနေနဲ့ကျမတို့ရပြည်တော်နေနေမှာရှိတဲ့မြို့မနေနေမှာဆိုလို့ရှိရင်ကျမတို့ဘာထလေးကြည့်ရောကိုမေးချေစေရုံနဲ့ဆင်ခဲ့ပါတယ်။ဒါမနေရကြတော့ကျမတို့ကုတောင်းနေနေဖြစ်တဲ့ဒီကိုင်းကြည့်ရောကိုမေးချေစေရုံနဲ့ဆင်ခဲ့ပါတယ်။ကြိုင်ဖို့အတွက်ဆိုလို့ရှိရင်ပါတီလေးခုကဆင်းရင်ပေးထားပါတယ်။ ALB ပါတီရဲ့ NLD ပါတီရဲ့ကျမတို့ AMP ပါတီရဲ့နောက်တစ်ယောက်ကတော့တတိပုဂ္ဂလပါ။ပြည်သူတွေကလည်းကိုယ့်ရဲ့ရင်ထဲကအသေးချာကမေးတဲ့ပြောက်ပေါ့နော်။တကယ့်ကိုလုံနိုင်တဲ့သူကိုမေးပေးစီချင်ပါတယ
်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်2018ခုနှစ်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကြားပြတ်ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးတော့ပြည် ည်သူလွှတ်တော်က၄နေရာအမျိုးသားလွှတ်တော်က၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်က၈နေရာစုစုပေါင်း၃၃နေရာအတွက်ကျင်းပမှာဖြစ်တဲ့အကြောင်းထုတ်ပြန်ထားတာပါပြီးခဲ့တဲ့2018ခုနှစ်ဧပြီလ၁ရက်နေ့ဂျားဖြတ်ရွေးကောက်ပွဲတုန်းကတော့လစ်လက်မဲဆန္ဒနဲ့၁၉နေရာအတွက်24ပါတီဝင်ပြိုင်ခဲ့ပြီး NND ပါတီက၉နေရာအနိုင်ရပြည်ခိုင်ပြိုးပါတီက၂နေရာနဲ့ကျန်တဲ့ပြည်နယ်နေရာအများစုကိုတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရရှိသွားတာဖြစ်ပါတယ်ရှင်
နိုဝင်ဘာ3ရက်မှာကျင်းပမယ့်ဂျားပြက်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ပါတီတွေမဲဆန္ဒနယ်တွေမှာမဲဆွယ်စည်းရုံးရေးတွေစတင်နေတဲ့အကြောင်းကိုမဆုမွန်ကစူးစီးတင်ပြပေးထားတာပါ